This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယို NUG ကိုနားတော်တာဆင်နေကြတဲ့ပရိသတ်အပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအလုံးတဘာဝပီစစ်အာဏာရှင်ပြည်တို့ကနေကင်းဝေးပြီးကိုယ်စိတ်နှစ်ဖြာကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ဆုတောင်းမေတ္တာပို့သပေးလိုက်ရပါတယ်ရှင်။မင်္ဂလာညချမ်းသာတော်တာရှင်များရှင်။ဒီနေ့ဇွန်လ19ရက်နေ့ကတော့ကျမတို့ရဲ့လူလူကောင်းဆောင်အမေတော်ဆန်းစုကြည်ရဲ့မွေးနေ့ဖြစ်ပါတယ်။အမေနဲ့တကွာဒီမိုကရေစီဘက်တော်သားတွေအားလုံးမတရားဖမ်းဆီးချုပ်နှောင်ခံထားရခြင်းကနေအများဆုံးလွတ်မြောက်ပြီးအေးချမ်းသာရာရှိကြပါစေ။နောက်နှစ်မွေးနေ့ဒီမှာအားလုံးနဲ့အတူလွတ်လပ်ပျော်ရွှင်ရပါစေလို့ Radio NUG ဖွဲ့သားတွေကဆုတောင်းမေတ္တာပို့သပေးလိုက်ရပါတယ်ရှင်။ဟုတ်ကဲ့ပါအခုချိန်ကစပြီး Radio NUG ရဲ့ညပိုင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်ပြီးတော့မှာဖြစ်ပါတယ်။ပထမအဆုံးအနေနဲ့ Radio NUG စီရေးသတင်းကောင်းထုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင်။
Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဇွန်လ19ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရေးသတင်းနေဖြင့်လူထုခေါင်းဆောင်ဒေါအောင်ဆန်းစုကြည်အမြန်ဆုံးလွတ်မြောက်ပြီးမြမပြည်ကိုဦးဆောင်နိုင်ပါစေကြောင်း TNLA ဗိုလ်ချုပ်တားဖုံးကျော်မွေးနေ့ဆုတောင်းစကားဆိုတဲ့သတင်းကိုတင်ပြပေးပါမယ်လူထုကောင်းဆောင်ဒေါအောင်ဆန်းစုကြည်အမြန်ဆုံးလွတ်မြောက်ပြီးမြန်မာပြည်ကိုပြန်လည်ဦးဆောင်နိုင်ပါစေကြောင်းတောင်းတမတော် TNLA ဗိုလ်ချုပ်တားဖုံးကျော်ကမွေးနေ့ဆုတောင်းစကားဆိုလိုက်ပါတယ်။ဒီနေ့ဇွန်လ19ရက်မှာကြာရောက်တဲ့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်လူထုကောင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့အသက်80ပြည့်မွေးနေ့မှာ TNLA ကဗိုလ်ချုပ်တားဖုံးကျော်ကသူ့ရဲ့ Mindyland လူမှုကွန်ရက်စာမျက်နှာကနေဆုတောင်းစကားပြောဆိုလိုက်တာဖြစ်ပါတယ်။လူထုကောင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့အသက်80ပြည့်မွေးနေ့မှာရှမ်းပြည်အခြေစိုက်တိုင်းရင်းသားတော်လှန်ရေးတပ်ခေါင်းဆောင်တဦးကချစ်ကြည်လေးစားစွာနဲ့ဆုတောင်းစကားပြောကြားလိုက်တာဖြစ်ပါတယ်။ဗိုလ်ချုပ်တားဖုံးကျော်က Happy Birthday ဒေါအောင်ဆန်းစုကြည်အမြန်ဆုံးလွတ်မြောက်နိုင်ပါစေမြန်မာနိုင်ငံကိုအမြန်ဆုံးဦးဆောင်နိုင်ပါစေလို့ပြောကြားခဲ့တယ်လို့ Happy Birthday ဒေါအောင်ဆန်းစုကြည် Be Healthy and Lead Our Country တားဖုံးကျော် GS PSLF TNLA လို့ရေးသားဖော်ပြထားပါတယ်။တောင်းတမတော် TNLA ဟာဆရာနာရှင်တော်လန်ရေးမှာအရေးပါတဲ့တစ်တုံညာနှစ်ခုစစ်စင်ရေးမှာပါဝင်တိုက်ခိုက်ခဲ့ပြီးဖိအားမျိုးစုံရှိနေတဲ့ဂျာကလက်ရှိအချိန်ထိစစ်ကောင်စီပြုတ်ကျရေးတော်လန်နေစေတိုင်းရင်းသားတော်လန်ရေးတပ်ဖွဲ့တစ်ဖွဲ့ဖြစ်ပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်မြင်းညံနယ်ကပြူစောထီးခေါင်းဆောင်အပါအဝင်ရုရှားပြန်စစ်ဗိုလ်ကိုရှင်းလင်းနိုင်ခဲ့တယ်လို့ MPD တပ်ဖွဲ့ပြောတဲ့သတင်းကိုတင်ပြပေးပါမယ်မန္တလေးတိုင်းမြင်းညံမြို့မှာအကြမ်းဖက်လူရဲတောင်းချမ်းနေတဲ့ပြူစောတိခေါင်းဆောင်တွေကတဦးဖြစ်တဲ့မင်းတိုက်ကိုတုတ်တင်ရှင်းလင်းရမှာစစ်တပ်ဘက်ကရုရှားပြန်ဗိုလ်ကြီးတဦးနဲ့စစ်သားတဦးကိုပါရှင်းလင်းနိုင်ခဲ့တယ်လို့မြင်းညံ Black Tiger MBD တပ်ဖွဲ့ကဒီနေ့ဇွန်လ19ရက်မှာထုတ်ဖော်ပြောဆိုလိုက်ပါတယ်မြင်းညံ Black Tiger MBD တပ်ဖွဲ့အနေနဲ့အထူးစစ်စင်ရေးတရက်အဖြစ်ဖော်ဆောင်ခဲ့တာဖြစ်ပြီးဇွန်လ19ရက်နေ့ညနေ6နာရီခွဲအချိန်မှာတုတ်တင်ရှင်းလင်းနိုင်ခဲ့တာလို့ဆိုပါတယ်ဒီစစ်စင်ရေးအတွက် MPD တပ်ဖွဲ့ကအထူးကွန်မန်ဒိုစစ်သား9ဦးဟာရန်သူစခန်းတွေကြားမှာ9ရက်တိတိစောင့်ဆိုင်းခဲ့ရတယ်လို့အသိပေးပါတယ်။အနိုင်ကျေးရွာနဲ့ခေါင်းကွဲကျေးရွာကြားမှာပြူစောတိခေါင်းဆောင်မင်းတိုက်ကိုရှင်းလင်းရမှာရုရှားပြန်သုံးပွင့်ဗိုလ်ကြီးပြည့်ဖြိုးကျော်နဲ့တပ်သားပိုင်ဆိုးတို့ပါတိုက်ဆုံခဲ့ပြီးတက်ကြွကြီးမုတ်စိတ်ကတော့ပြင်းထန်ဒဏ်ရာနဲ့မြင်းချံပြည်သူစေယုံမှာစေကူတမှုခံနေရတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြူစောတိခေါင်းဆောင်မင်းတိုက်ရဲ့ရုပ်အလောင်းကိုသူရဲ့တွဲဘက်ဖြစ်သူတီရာယုမွန်ကမိသားစုထံအလောင်းပြန်မအပ်သေးပဲသူကိုယ်တိုင်တချို့ပေးမယ်လို့သိရပါတယ်။အခုလိုအထူးစစ်စင်ရေးတွေဟာအချိန်နဲ့တပြေးညီဖြစ်နိုင်ပြီးပြည်သူလူထုကိုအနိုင်ကျင့်နှိပ်စက်နေတဲ့စစ်တပ်အရာရှိတွေနဲ့ပြူကောင်းဆောင်တွေကိုတုတ်တင်ရှင်းလင်းသွားမယ်လို့မြင်းညံ Black Tiger MBD တပ်ဖွဲ့ကထုတ်ဖော်ပြောဆိုထားပါတယ်ခင်ဗျာ ဆက်လက်ပြီးနောင်ချိုညံတော်နဲ့ရွှေသွန်းရွာမှာစစ်တပ်နဲ့ DNL ကြားတိုက်ပွဲတွေဆက်ဖြစ်နေတဲ့သတင်းကိုတင်ပြပေးပါမယ်တောင်ပြည်တက်မာသုံးနယ်မြေဖြစ်တဲ့ရှမ်းမြောက်ဒေသနောင်ချုံမြို့နယ်ကညံတော်နဲ့ရွှေသွန်းကျေးရွာမှာစစ်ကောင်စီတပ်နဲ့တိုက်ပွဲတွေဆက်ဖြစ်နေတယ်လို့တအောင်တက်မတော် TNL ဘက်ကထုတ်ဖော်ပြောဆိုလိုက်ပါတယ်။မနေ့ဇွန်လ18ရက်မနက်ပိုင်းကညံတော်နဲ့ရွှေသွန်းကျေးရွာမှာတိုက်ပွဲဖြစ်ခဲ့ရာမှာစစ်တပ်ဘက်ကလက်နက်ကြီး38လုံး drone နဲ့ဘုံးဆယ်လုံးကျဲချတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။စစ်တပ်ဟာတိုက်ပွဲဖြစ်တာမရှိတဲ့ရွှေညောင်မင်းနဲ့ရေမောင်းနှံကျေးရွာဘက်ကအရက်သားပြည်သူတွေကိုဥတီပြီးရွေကျဲရှိရှိနဲ့လက်နက်ကြီး၈လုံး drone နဲ့ဘုံး23လုံးကျဲချတိုက်ခိုက်ခဲ့တယ်လို့အသိပေးပါတယ်။ဇွန်လ16ရက်နေ့မနက်ပိုင်းတုန်းကလည်းစစ်ကောင်စီတပ်ဟာဆမ်ဆဲကျေးရွာကပြည်သူတွေကိုဥတီပြီးရွေကျဲရှိရှိလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်အမျိုးသား2ဦးဘုံးစထိမှန်ဒဏ်ရာရခဲ့တယ်လို့သိရပါတယ်။တအောင်တပ်မတော် TNL ပါတဲ့မြောက်ပိုင်းညီနောင်မဟာမိတ်၃ဘွဲကငလင်တန်းသင့်ပြည်သူတွေအတွက်လူသားချင်းစာနာထောက်ထားရေးလုပ်ငန်းတွေဆက်လုပ်နိုင်ဖို့တိုက်ပွဲဖြစ်နေရာတွေမှာထိုးစစ်ဆင်မှာမဟုတ်ဘူးဆိုပြီးတစ်ဖက်သက်အပြစ်ရက်ကာလနောက်တလတက်တန်းထက်တိုးထားတာကိုစစ်ကောင်စီဘက်ကအခွင့်ကောင်းယူပြီးအဆက်မပြတ်ထိုးစစ်ဆင်နေတာကြောင့်နောင်ချိုမြို့နယ်မှာတိုက်ပွဲတွေမကြာခဏဖြစ်နေရတာလို့ PSLF TNL သတင်းနှင့်ပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်။ဒါကြောင့်မိဘပြည်သူတွေအနေနဲ့စစ်ကောင်စီရဲ့ဘုံကျဲတိုက်ခိုက်မှုတွေကိုရှောင်ရှားနိုင်ဖို့စစ်ရေးသတိအမြဲရှိနေဖို့လိုပြီးလေကြောင်းရန်ကနေကာကွယ်နိုင်ဖို့အတွက်လည်းလေကြောင်းရန်ကာကွယ်ရေးဆိုင်ရာနီးလန်းတွေကိုလိုက်နာဆောင်ရွက်ကြဖို့တောင်းတက်မတော် TNL ကတိုက်တွန်းထားပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်မင်းလာမြို့နယ်ကရန်ကုန်ပြည်လမ်းပိုင်းမှာရဲတွေမောင်းလာတဲ့ဆိုင်ကယ်၅စီးကိုမိုင်းဆွဲတိုက်ခိုက်မှု၁ဦးသေပြီး၂ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းမင်းလာမြို့နယ်အပိုင်းရန်ကုန်ပြည်လမ်းပိုင်းမှာရဲတွေမောင်းလာတဲ့ဆိုင်ကယ်၅စီးကိုမိုင်းဆွဲတိုက်ခိုက်ခဲ့ရမှာရဲတအူးတေပြီးနှစ်ဦးဒဏ်ရာရသွားတယ်လို့မြေရောက်ပျောက်ကြားတပ်ဖွဲ့အုပ်ဖို့ကဒီနေ့ဇွန်လ19ရက်မှာထုတ်ပြန်ပါတယ်။မင်းလာမြို့နယ်ထောက်ကျန်ဝင်းအုပ်စုဂင်ဒိတ်ကုန်းရွာအဝင်ရန်ကုန်ပြည်ကားလမ်းမှာစစ်ကောင်စီလက်အောက်ခံရဲတပ်ဖွဲ့တွေမောင်းလာတဲ့ဆိုင်ကယ်၅စီးကိုမနေ့ဇွန်လ18ရက်မနေ့17နာရီခန့်မှာမိုင်းဆွဲတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဒီတိုက်ခိုက်မှုမှာတေဆုံးဒဏ်ရာရသွားသူတွေကိုစစ်ကားနဲ့လာတဲသွားတယ်လို့တာယာဝတီခရိုင်တပ်ရင်း3802တပ်ခွဲလေးမြောက်ပျောက်ကြားတပ်ဖွဲ့အုပ်ဖို့ကအတိပေးပါတယ်။မိုင်းဆွဲတိုက်ခိုက်မှုကိုတာယာဝတီခရိုင်တပ်ရင်း3802တပ်ခွဲလေးမြောက်ပျောက်ကြားတပ်ဖွဲ့အုပ်ဖို့နဲ့မင်းလာမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကရဲဘော်တွေပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပြီးပူးပေါင်းတပ်ဖွဲ့ကရဲဘော်တွေဘေးကင်းစွာနဲ့စုခွာနိုင်ခဲ့တယ်လို့သိရပါတယ်။ဒေသနေပြည်သူတွေနဲ့တော်လိုင်းတပ်ဖွဲ့တွေကိုဒုက္ခပေးနေကြတဲ့စစ်ကောင်စီနဲ့စစ်ကောင်စီတောက်တိုင်တွေကိုအရှိန်မြင့်တိုက်ခိုက်သွားမှာဖြစ်တဲ့အတွက်ပြည်သူလူထုအနေနဲ့ဆေးအုပ်စုရှိတဲ့နေရာတွေအနီးတစ်ဝိုက်လုံးဝမသွားကြဖို့ဒေသရင်းတော်လိုင်းအဖွဲ့တွေကသတိပေးထုတ်ပြန်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးရီးသတင်းတွေကိုနားဆင်ကြကြလို့အပြီးမှာတော့အခုဆက်လက်ပြီးပြည်ရင်းသတင်းတွေကိုຫນွေဦးမောင်ကတင်ပြပေးသွားအောင်ပါပဲဖြစ်ပါတယ်ရှင်
မင်္ဂလာညချမ်းပါရှင်2025ခုနှစ်ဇွန်လ19ရက်နေ့ Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ရှင်။ပထမဆုံးတင်ပြပေးမယ့်သတင်းကတော့ဂျမတ်ဆရာနာရှင်တွေဘက်ကဘယ်လိုပဲပုံဖြတ်နေပါစေ။ဒီလူလူလူကဒေါအောင်ဆန်းစုကြည်ကိုတိုင်းပြည်ကောင်းဆောင်အဖြစ်တံပိုးထားချစ်ခင်နေစေလို့ CRPH ပြောကြားတဲ့သတင်းပဲဖြစ်ပါတယ်။ဂျမတ်ဆရာနာရှင်တွေနဲ့ဘလူသူတွေကဘယ်လိုပုံဖြတ်နေပါစေ။ဒီလူလူလူဟာဒေါအောင်ဆန်းစုကြည်ကိုတိုင်းပြည်ကောင်းဆောင်အဖြစ်တံပိုးထားချစ်ခင်နေစေလို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကထုတ်ဖော်ပြောဆိုလိုက်ပါတယ်။မြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌလူလူကောင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့လက်ရှိဆယ်ပြည့်မွေးနေ့အထိမ်းအမှတ်အတွက်ပေးပို့တဲ့စူတောင်းသဝင်လွှာကနေခုလိုပြောဆိုလိုက်တာဖြစ်ပါတယ်။မြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဖြစ်သူနိုင်ငံတော်ဌာနငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်လက်ရှိဆယ်ပြည့်မွေးနေ့အခါသမယမှာဂျမစိယုစုရဲ့ဥပဒေမဲ့မတရားဖန်ဆီးထိမ့်သိမ်းခံထားရခြင်းကနေအမြဲဆုံးလွမြောက်နိုင်ပါစေကြောင်းနဲ့လူလူကောင်းဆောင်ဒေါအောင်ဆန်းစုကြည်တက်ရှိကျမ်းမာပြီးသူမတန်ဖိုးထားရတဲ့မိသားစုပြည်သူပြည်သားတွေအမြဲဆုံးစုံစည်းနိုင်ပါစေကြောင်းပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကလီလီနက်နက်စုမုံကောင်းတောင်းပေးထားပါတယ်လူလူကောင်းဆောင်ဒေါအောင်ဆန်းစုကြည်ဟာတရားမျှတပြီးငြိမ်းချမ်းနဲ့လူမှုတိုင်ဝန်းကိုတည်ဆောက်နိုင်ဖို့ကြိုးပမ်းရမှာပြည်သူလူထုပူးပေါင်းပါဝင်မှကောင်းမွန်တဲ့အပြောင်းလဲကိုပေါ်ဆောင်နိုင်မယ်ဆိုတာကောင်းစွာသိတဲ့အတွက်ပြည်သူလူထုကိုစစ်မှန်ဖြူစင်သောမေတ္တာတရားကောင်းမမှန်ကန်သောတွေးခေါ်တို့နဲ့ဥဆောင်လန်းပြပေးခဲ့တဲ့ကောင်းဆောင်တဦးလို့ဆိုပါတယ်။ဒါကြောင့်လဲဂျမတ်ဆရာနာရှင်တွေနဲ့မလူသူတွေကဒေါန်ဆန်းစုကြည်ပုံရိပ်ကြအောင်နှစ်ပေါင်းများစွာပုံဖြတ်နေပြီမယ်။ပြည်သူလူထုကတိုင်းပြည်ကောင်းဆောင်ဖြစ်တန်ဖိုးထားချစ်ခင်နေတာလို့သုံးဝန်လွှာမှာဖော်ပြထားပါတယ်။လ ူလူကောင်းဆောင်တောင်ဆန်းစုကြည်ဟာမြန်မာနိုင်ငံငြိမ်းချမ်းရေးရရှိရေးတရားဥပဒေစိုးမိုးရေးတန်းတူအခွင့်အရေးလူလတ်မှုနဲ့လူခွင့်ရေးတို့ရရှိခံစားနိုင်ရေးအတွက်ဒီမိုကရေစီစနစ်ကိုခြေခံတဲ့ဖရယ်ပြည်တော်စုတစ်ကိုတည်ဆောက်နိုင်ဖို့အစဉ်တစိုက်ကြိုးပမ်းခဲ့သူလို့သိရပါဗျ။လက်ရှိချိန်မှာအင်အားစုတည်တည်နဲ့တိုင်းသားပြည်သူတရားလုံးဟာတဦးနဲ့တဦးယုံကြည်မှုကိုရခင်ကထက်စာတို့တည်ဆောက်ကြပြီးမြန်မာနိုင်ငံမှာတပ်ဆိုးရှိနေတဲ့ဆန္ဒရှင်စနစ်စုကိုလက်တွဲတွန်းလှန်တိုက်ထုတ်ခါဖရယ်ဒီမိုကရေစီပြည်တော်စုတစ်ကိုတည်ဆောက်နိုင်ဖို့ကြိုးပမ်းနေတာကြောင့်မဝေးတော့တဲ့အနာဂတ်ကာလမှာမိမိတို့ရဲ့ကြိုးပမ်းချက်တွေမဟုတ်ချအောင်မြင်နိုင်လိမ့်မယ်လို့ပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH ကယုံကြည်ထားပါတယ်ရှင်။ဆက်လက်တင်ပြမယ့်သတင်းကတော့ဒေါ်ဆန်းစုကြည်ပါဝင်မတရားဖမ်းဆီးထိန်းသိမ်းထားသူတွေကိုလွှတ်ပေးဖို့အမေရိကန်တန်ယုံတောင်းဆိုတဲ့သတင်းဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ပါဝင်မတရားဖမ်းဆီးထိန်းသိမ်းထားသူတွေကိုလွှတ်ပေးဖို့ရန်ကုန်မြို့တော်မှာရှိတဲ့အမေရိကန်တန်ယုံကတောင်းဆိုလိုက်ပါတယ်။လူလူကောင်းဆောင်ဒေါ်ဆန်းစုကြည်အသက်80ပြည့်မြောက်တဲ့ဒီကနေ့ဇွန်လ19ရက်မှာရန်ကုန်မြို့တော်မှာရှိတဲ့အမေရိကန်တန်ယုံကထုတ်ပြန်ချက်တစ်စောင်ထုတ်ပြန်ပြီးတောင်းဆိုလိုက်တာပဲဖြစ်ပါတယ်။ဒီနေ့ဟာဒေါ်ဆန်းစုကြည်ရဲ့အသက်80ပြည့်မွေးနေ့ဖြစ်ပြီး2021 February လကတည်းကထိမ့်သိမ့်ခံရပြီးအချင်းကျနေစမှာဆင်းနှွှဲရတဲ့၅ချိန်မြောက်မွေးနေ့လည်းဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူမဘဝနဲ့လှုပ်ဆောင်ချက်တွေဟာမြန်မာပြည်သူတွေအတွက်ငြိမ်းချမ်းရေးနဲ့ဒီမိုကရေစီလိုလားတောင်းတမှုတွေကိုထင်ရှားစေတယ်လို့လည်းအသိပေးထားပါတယ်။ဒါကြောင့်ဒီနေ့ခါသမျှမှာသူမနဲ့တူအခြားသောမတရားဖမ်းဆီးထိမ့်သိမ်းထားသူတွေကိုလွှတ်ပေးဖို့ရတားပြည်တွေပေါ်ကြမ်းဖက်နေတာတွေရပ်တန့်မှုနဲ့အချက်အသေးကိုဆုံးသက်နိုင်ရေးသက်ဆိုင်သူအလုံးအပြန်အလှန်ထိတွေ့ဆက်ဆံဖို့ဆရာနာရှင်အဖွဲ့အစည်းကိုအမေရိကန်အစိုးရကဆက်လက်တောင်းဆိုထားပါတယ်။ဒီနေ့မှာအမေရိကန်အစိုးရပါဝင်ဗြိတိန်နဲ့နော်ဝေတို့ကလည်းဒေါ်ဆန်းစုကြည်ပါဝင်မတရားဖမ်းဆီးထိန်းသိမ်းထားသူတွေကိုအမြန်ဆုံးပြန်လည်လွှတ်ပေးဖို့တောင်းဆိုထားပြီးရန်ကုန်ခြေစိုက်ဥရောပသမဂ္ဂဗြိတိန်၊ကနေဒါ၊ဆွီဒင်၊ပြင်သစ်၊နော်ဝေ၊ဒိန်းမတ်စတဲ့နိုင်ငံတကာတန်ယုံတွေကဒေါ်ဆန်းစုကြည်ရဲ့မွေးနေ့ကိုဂုဏ်ပြုတဲ့အနေနဲ့တန်ယုံ Facebook စာမျက်နှာတွေမှာနှင်းစီပန်းတွေလူလူကောင်းဆောင်ရဲ့ပုံတွေကိုတင်ထားကြပါတယ်ရှင်။ဒေါ်ဆန်းစုကြည်နဲ့တော့မတရားဖမ်းဆီးခံထားရသူများအလုံးချက်ချင်းပြန်လွှတ်ပေးဖို့ retain down ဆိုတဲ့သတင်းကိုလည်းဆက်လက်တင်ပြပေးပါမယ်။လူလူကောင်းဆောင်ဒေါ်ဆန်းစုကြည်နဲ့တော့မတရားဖမ်းဆီးခံထားရသူတွေအလုံးကိုချက်ချင်းပြန်လွှတ်ပေးဖို့ retain အစိုးရကတောင်းဆိုလိုက်ပါတယ်။နိုင်ငံတော်၏တာဝန်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့အသက်80ပြည့်မြောက်တဲ့မွေးနေ့မှာ retain အစိုးရကအခုလိုတောင်းဆိုလိုက်တာလည်းဖြစ်ပါတယ်။ရန်ကုန်မြို့တော်မှာရှိတဲ့ retain တာယုံကဖမ်းဆီးချုပ်နှောင်ခံထားရဆဲဖြစ်တဲ့ဒေါ်ဆန်းစုကြည်ရဲ့အသက်80နှစ်ပြည့်မွေးနေ့အထိမ်းအမှတ်ဖြစ်ဒီကနေ့ဇွန်လ19ရက်နေ့မှာတန်ယုံ Facebook စာမျက်နှာ profile picture ကိုပြောင်းလဲထားပါတယ်။ပြောင်းလဲလိုက်တဲ့တန်ယုံ Facebook စာမျက်နှာ profile picture မှာဒေါ်ဆန်းစုကြည်ကိုကိုးစားပြုတဲ့အနှင်းစည်းဝင်းတွေထည့်သွင်းထားပါတယ်။အစက်ထဲမှာ Britain ဆိုရအနေနဲ့ဒေါ်ဆန်းစုကြည်နဲ့တကွမြန်မာနိုင်ငံအတွင်းမတရားဖမ်းဆီးခံထားရသူတွေအားလုံးကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်။ဒါအပြင်ဥရောပသမဂ္ဂ EU တန်ယုံကလည်းဒီကနေ့မနေ့အစောပိုင်းကစပြီးသူတို့ရဲ့အမှတ်တင်ကိစ္စဖြစ်တဲ့ပြာရောင်မမဒေါ်ဆန်းစုကြည်ရဲ့မျက်နှာပုံပါတဲ့ကောက်ချောင်းနဲ့ပန်းတွေစီရီထားတဲ့80ပါဓာတ်ပုံကိုတယုံ Facebook စာမျက်နှာမှာလွှင့်တင်ထားပါတယ်။မတရားဖမ်းဆီးချုပ်နှောင်ခံထားရဆဲဖြစ်တဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့တက်80နှစ်ပြည့်မွေးနေ့မှာရန်ကုန်မြို့မှာရှိတဲ့ Britain တယုံနဲ့ဥရောပသမဂ္ဂ EU တို့ဟာသူတို့ရဲ့ရည်ရည်ချက်တွေကိုထုတ်ဖော်ပြသလိုက်တာလည်းဖြစ်ပါတယ်။ Britain တယုံနဲ့ EU တယုံတို့ရဲ့သဘောထားထုတ်ဖော်ပြသမှုပေါ်မြန်မာပြည်သူတွေကလူလူကောင်းဆောင်လည်းဖြစ်နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါ်ဆန်းစုကြည်ချုပ်နှောင်ကနေအမြဲဆုံးလွတ်မြောက်ဖို့နဲ့ကြံ့မာစေဖို့ဆုတောင်းပေးထားကြပါရဲ့ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့ငလင်တန်းသည့်မြန်မာပြည်သူတွေအတွက်အမေရိကန်ဒေါ်လာတန်တရာကူညီမယ်လို့ ADB ပြောကြားတဲ့သတင်းပဲဖြစ်ပါတယ်။ငလင်တန်းသည့်မြန်မာပြည်သူတွေအတွက်အမေရိကန်ဒေါ်လာတန်တရာကူညီပေးမယ်လို့အာရှဖွံ့ဖြိုးတိုးတက်ရေးဘဏ် ADB ကပြောကြားလိုက်ပါတယ်။ငလင်တန်းသည့်ပြည်သူတွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေနဲ့လူမှုဘဝတွေရေရှည်တည်ထောင်နိုင်ဖို့ရည်ရွယ်ပြီးအာရှဖွံ့ဖြိုးတိုးတက်ရေးရန်ပုံငွေ ADF အောက်ကနေလှူဒန်းသွားမယ်လို့ ADB ကဇွန်လ19ရက်နေ့မှာထုတ်ပြန်ထားပါတယ်။ ADB ဟာငလင်းလှုပ်ပြီးတဲ့အချိန်မှာမြန်မာပြည်ကငလင်းတန်းသည့်ပြည်သူတွေအတွက်ရေးပေါ်အကူအညီဖြင့် American Dollar 3,000 ထောက်ပံ့ကူညီပေးခဲ့ပြီးတဲ့နောက်ခုထပ်ပြီးကူညီပေးဖို့စီစဉ်နေတာလည်းဖြစ်ပါတယ်။ ADB ရဲ့ကူညီတွေကိုကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကုလသမဂ္ဂကလေးများရန်ပုံငွေ UNCF နဲ့ကမ္ဘာစားနပ်ရိက္ခအစီအစဉ် WFP တို့ကတဆင့်ပေးအပ်မယ်လို့သိရပါဗျ။ဒီကူညီဟာမြန်မာနိုင်ငံသားတွေအတွက် ADB ကအကြီးမားဆုံးကူညီထောက်ပံ့မှုဖြစ်ပြီးကူညီလိုအပ်နေတဲ့သူတွေအတွက်အစားအသောက်ရေမိုးကနဲ့စျေးမားရေးစောင့်ရှောက်မှုတွေပေးအပ်သွားမယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ရေရှည်စာဝတ်နေရေးနဲ့လုပ်ကိုင်တဲ့လူလူခံနိုင်ရေးအားတွေအတွက်သင်တန်းတွေနဲ့ဆွေးနွေးတိုင်ပင်ခြင်းလုပ်ငန်းတွေလည်းကူညီထောက်ပံ့ပေးမှာဖြစ်တယ်လို့ ADB ဘက်ကအတည်ပြုထားပါဗျ။မေလ28ရက်နေ့ကလှုပ်ခတ်ခဲ့တဲ့အင်အား 9.9 ရှိတဲ့စကိုင်းငလီမတိုင်မီကမြန်မာနိုင်ငံမှာ ရေးပေါ်ကူညီလိုအပ်နေသူအရေအတွက်ဟာ 4.3 သန်းကျော်သာရှိပေမဲ့ငလင်လောက်ခတ်ပြီးနောက်မှာအကူအညီနဲ့ကာကွယ်လိုအပ်နေသူအရေအတွက်ဟာ 6.3 သန်းကျော်အထိမြင့်တက်လာတယ်လို့ကုလသမဂ္ဂကထုတ်ပြန်ထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မနက်ဖြန်ဇွန်လ20ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးမုတ်တုံတွေဟာအထင်တင်ကနေအားကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကမ်းရိုးတန်းနဲ့မြို့ဝကျွန်းပေါ်ဒေသတို့မှာအနောက်တောင်ဘက်ကနေလေဟာတနအီကို25မိုင်ကနေမိုင်30ခန့်တိုက်ခတ်နိုင်ပြီးလိုင်းအထင်တင်ကနေလိုင်းကြီးနိုင်ပါတယ်။တနင်္သာရီကမ်းရိုးတန်းနဲ့မုတ်တမခွေတို့မှာလေဟာအနောက်တောင်ဘက်ကနေတနအီကို10မိုင်ကနေမိုင်20ခန့်တိုက်ခတ်နိုင်ပြီးလိုင်းအထင်တင်ရှိနိုင်ပါတယ်။မိုးချင်းတွေကတော့စကိုင်းတိုင်းအထက်ပိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းကချင်ပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာအနှံ့ပြမိုးထချုံရွာနိုင်ပြီးတချို့ဒေသတွေမှာနေရာကွက်ပြီးမိုးကြီးနိုင်ကနေပြည်တော်စကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းတနင်္သာရီတိုင်းရှမ်းပြည်နယ်ချင်းပြည်နယ်နဲ့ကရင်ပြည်နယ်တို့မှာနေရာစိတ်မိုးထချုံရွာနိုင်ပါတယ်။မကွေးတိုင်းမှာနေရာကွက်ကြမိုးထချုံရွာနိုင်ပါတယ်ရှင်။တော်တာရှင်များရှင်ဒီနေ့ညရဲ့တော်လန်ရေးကြပြကဏ္ဍမှာတော့ရဲဘော်မင်းမင်းရေးသားထားပြီးညနှင်းကြီးလွင်ဖတ်ကြားထားတယ်။အမေကိုမပေးဖြစ်တော့ကြပြလေးလို့အမိရတဲ့တော်လန်ရေးကြပြကိုထုတ်လင်းပေးလိုက်ပါရစေရှင်
။အမေကိုမပေးဖြစ်တော့ကြပြလေး။အမေလူတစုပေါ့တိုင်းပြည်ကိုနင်းလူကောင်းတွေကိုရှင်းအာနာလန်းကိုခင်းခဲ့ကြ။အမေသူတို့ကတိတ်ရက်ဆက်တိုင်းပြည်ကိုဖျက်သူတို့အမျက်ထွက်ဖို့သားတငယ်ချင်းတွေကိုတတ်ခဲ့ကြအမေသားလူမိုက်တိုင်းပြည်ကိုကဲအာနာယူတွေကိုဖယ်ဖို့ဇရိုက်လဲတူတဲ့တငယ်ချင်းတွေနဲ့တိုက်ပွဲအတူဝင်နေအမေကိုလွမ်းအမေပါလေးကိုနမ်းချင်တယ်အမေသားလူချင်းတနတ်ကိုထမ်းအနာဂတ်ကိုမှန်းလို့ခရောင်းလန်းကိုလှမ်းလိုက်ပါအမေသားလူမိုက်တိုက်ခိုက်ရင်ကြခင်အမေမငုံနဲ့သားအထွက်ခုံယူပုံတူလေးဧကန်းမှာချိတ်ထားပေးအမေဒါကအမေကိုမပေးဖြစ်တဲ့ကြပြလေးတခါလေးများအခွင့်ကြုံအမေရင်ဝင်ကိုခုခလေးတယောက်လုံးငိုချင်တယ်အမေအခုချိန်မှာတော့စစ်ခွေးတွေကိုတက်အာနာယူးတွေကိုအမြင့်ဖြတ်ဖို့တနတ်ကိုတင်အိမ်မက်တွေကိုဖယ်ထားလိုက်အမေသားလူမိုက်ကိုစိတ်နာလိုက်ကြိတ်ကငိုခဲ့တဲ့မျက်ရည်ကိုအမေမမြင်အောင်ပြင်ဆင်အမေအိုရင်ဝင်နေတနေ့သားမိုက်ပြန်ခဲ့ပါရဲဘော်မင်းမင
်းဒေါက်တာရှင်များရှင်အခုဆက်လက်ပြီးဒေါ်လန်ရေးတီဂီတာအစီအစဉ်ကိုဆက်ချင်ပါတယ်။ Nice ရေးသားထားပြီးထူးညိုသီးဆိုထားတဲ့ဒီနွေနေသည်လို့အမည်ရပါတယ်။ခံစားနာဆင်ပေးကြပါဦးရှင်။
Yeah.
တို့ရရှင်တော်လန်ပြည်သူပေါင်းလို့ရှင်ဒီနေ့ညရဲ့နောက်ဆုံးအစီအစဉ်ဖြစ်နေ Flora Han တင်ဆက်ထားတယ်တော်လန်ရဲ့အောင်မြင်ခြင်းအလှကပါအပိုင်း165ကိုထုတ်လွှင့်ပေးပြီးတဲ့နောက်မှာတော့ကျမတို့ရဲ့ Radio NUG ညပိုင်းထုတ်လွှင့်မှုတွေကိုရနာတော့မှာပဲဖြစ်ပါတယ်တို့ရရှင်တော်လန်ပြည်သူပေါင်းတာယာချမ်းမြေ့တဲ့ညချမ်းဖြစ်ကြပါစေရှင
်အားလုံးပဲမင်္ဂလာပါခုတစ်ပတ်အမျိုးသမီးကဏ္ဍမှာတော့လူငယ်ပိုင်းမှာရှိကြတဲ့အိမ်မက်တွေလမ်းပြခဲ့ရတဲ့အကြောင်းနဲ့လူသားတိုင်းမှာအိမ်မက်တွေမက်ခွင့်ရှိကြတယ်ဆိုတဲ့အကြောင်းလေးကိုကျမမျှဝေပေးချင်ပါတယ်။အသက်ရွယ်လိုက်၊ကြားမလိုက်၊မိမိရောက်နေတဲ့နေရာကနေအိမ်မက်တွေအနာဂတ်တွေရည်ရွယ်ချက်တွေကိုစီတွေရှိကြတာပါ။အခုဆိုရင်အမေရိကန်ပြည်ထောင်စုကနေဗီဇာတွေပိတ်လိုက်တော့လူငယ်တွေအတွက်ခြေတလန်းနှောက်ကျသွားပြန်တယ်။စမုဒန်းနဲ့ဘော်တာဆွဲအကြမ်းဖက်ဥပဒေကြောင့်လူငယ်တွေရဲ့အသက်တွေရပ်တန့်သွားတယ်။ဆေးရုံဆေးခန်းမှာကုသမှုမပြေဝကြလို့လူကြီးလူငယ်တွေအသက်နဲ့ခန္ဓာပိန်ကိလာကြတယ်။မြမပြည်ကြီးရဲ့အိမ်မက်ဆိုတာမက်စရာအိမ်မက်ကမကောင်းတယ်လို့ပြောစရာလည်းမရှိပါဘူး။တက်ကြွရမယ့်လူငယ်တွေကတဖြည်းဖြည်းနဲ့မင်းမင်းဖြောတော့တဲ့ဘဝတွေမှာရှင်သန်ရင်အနာဂတ်ဆိုတာလမ်းပြောင်လာကြတယ်။ငွေကုန်ကြေးချခံပြီးပညာရက်ကိုမိတွဲလာကြတယ်။စာတက်ချင်းပညာတက်ချင်းဆိုသည့်ထက်ဒီကြောင်းတည်းရင်အလုံးရတယ်ဆိုတဲ့အသိစိတ်တွေလည်းပြောင်းလဲလာကြတယ်။ရှစ်တန်းအောင်ပညာရေးနဲ့ဆက်မှုလက်မှုပညာသင်ကျောင်းစီးပွားကုသန်းရောင်းဝယ်ပညာသင်ကျောင်းတွေမှာလူငယ်တချို့ဦးတည်လာကြတာပါပဲ။ အိမ်မက်တွေဟာပြည်တွင်းမာရောပြည်ပမာပါမခိုင်မာတဲ့လူသက်တန်းခရီးကိုယနေ့ခေတ်ကြီးကဥတည်နေတာတော့အမှန်ပါမြမပြည်ကြီးခေတ်စနစ်ကြီးကတော့အရာအားလုံးနောက်ပြန်ဆုတ်နေတဲ့အနေအထားမှာလူငယ်တွေကမိမိတို့ဘဝကိုမိမိတို့လမ်းမှန်းစနစ်မှန်းမှာပညာသင်ကြားဖို့တော့လိုပါလိမ့်မယ်เจ้าหนีเหยื่อกะเลี้ยงเนี่ยปัญญาเยอะฉีกันซูทีมาမြမပြည်ရှိเจ้าများမှာเสียๆมาများအတွက်အရေးကြီးသည့်အခန်းကဏ္ဍပါတို့ဘိမဲ့ဒီခေတ်ဒီပညာရေးမှာฉีกันစာတက်မြောက်ရေးဆိုသည့်ထက်အတန်းကြီးအတွက်ကိုเจ้าသားမိဘများကကိုယ်တိုင်မိခိုလာကြပါတယ်ပြေးွားတဲ့เจ้าသားလူငယ်ဘဝဆိုတာမြမပြည်မှာငွေကြေးပြည့်စုံသည့်အတိုင်းဝိုင်းအတွက်သာဖြစ်ပါလိမ့်မယ်ပမန်လူတန်းစားများအတွက်ကလေးငယ်များရဲ့ဘဝသည်ကြောင်းတက်ရသည်မှာပင်ပန်းနွမ်းနယ်နေသည့်ရုပ်စင်းအင်္ကာများနဲ့နေတတူဝဖြတ်တန်းနေရတဲ့ပင်ပန်းစည်းရဲမှုဒဏ်တွေကိုကျမမြင်တွေ့နေရသည်မှာစိတ်မကောင်းစရာပါစိတ်အားရမပြည့်စုံတဲ့မြမပြည်ရဲ့ကြောင်းနေအရွယ်ကလေးများရဲ့ပညာရေးကိုမြည်တို့ပုံဖော်ကြမယ်ဆိုတာဆရာဆရာမနဲ့ကြောင်းသားမိဘများမှန်ကန်သည့်အတွေ့အမြင်အသိများရှိဖို့တော့လိုအပ်လာပါလိမ့်မယ်မိဘတိုင်းပါမိမိရင်သေးခင်များအတွက်အကောင်းဆုံးဘဝတွေကိုပေးချင်ကြတာပါပဲ။ဒါပေမဲ့ယနေ့ခေတ်စနစ်ကြီးမှာပညာရေးမှာလည်းအတူရောင်းနေပေါများလာသလိုလူငယ်တွေကလည်းအလွယ်လန်းစင်ကိုလိုက်ပြီးပညာသက်တမ်းတိုများကိုချိတ်ဆက်လာခြင်းဟာအနာဂတ်အတွက်ရင်လေးစရာပါ။ပညာရှောက်လန်းများလည်းပြေးပိန်လာဖွယ်ရှိပါပဲ။စစ်ကောင်စီလက်ထက်ပညာရေးမှာပညာချို့တဲ့သူများကပိုပြီးချို့တဲ့လာကြသလိုပညာရေးမှာအကောင်းသူများကငွေကြေးချမ်းသာသူများကပိုပြီးအကောင်းလာကြပါတယ်။ဒါတဲ့ဆိုတာကမတီးမငိမ့်လာတဲ့အငယ်ပယ်ဒေသတွေမှာပိုပြီးတည်ဆောင်စစ်ဆောင်ဘဝများကလူကြီးလူငယ်အရွယ်သုံးပါးဘဝတွေပြည့်ဆင်းရဲဒုက္ခမျိုးစုံမှာအသက်ရှင်ဖို့ကြိုးစားနေထိုင်နေကြရတာပါပဲ။ဒီကာလမှာမိမိတို့ဘဝများနဲ့မဆိုင်သလိုနေတတ်သလိုနေနေကြတဲ့မိသားစုတိုင်းဝန်းနယ်ပယ်ဒေသများစွာမှာရှိနေကြပါတယ်။လူတို့အတွက်မိမိအရေးမဟုတ်ဘူးဆိုတဲ့ခံယူချက်သည်တနည်းနည်းတစ်ချိန်ချိန်မှတော့အကောင်းဆိုးရိုက်ခတ်မှုတွေကရှိလေကြအောင်ပါပါ။တမြေတဲ့နေတရေတဲ့တောက်ပြီးရှင်သန်ခွင့်ချင်းမတူတာကိုငါတို့အတွက်ခွင့်ရေးကရှိပြီးသားဆိုသူတွေအတွက်တော့ကိုချင်းစာတရားဆိုတာရှိချင်မှရှိပါလိမ့်မယ်။ကိုချင်းစာတရားနဲ့အတူလွတ်လပ်ခြင်းတရားမျှတခြင်းဆိုသည်မှာလူသားတိုင်းရရှိရမယ့်ခွင့်ရေးပါ။ဘယ်ချိန်မှာပဲဖြစ်ဖြစ်လူငယ်တွေခံစားခွင့်ရှိသည့် level တစ်ခုကိုရောက်ဖို့ဆိုပညာတက်ရမယ်ထူးချွန်ရမယ်ဆိုတာ theory တစ်ခုပါဒီလိုနဲ့ပဲမြမပြည်ကြီးရဲ့အခမ်းကဏ္ဍပေါင်းစုံကိုအာနာရှင်တို့စိုးမိုးခဲ့ကြတာပါပဲဒါကြောင့်လဲယနေ့ခေတ်မြမပြည်ကြီးရဲ့အနေထားကလမ်းပေါ်မှာပညာတက်လူငယ်များထက်အလုံသမားလူငယ်များများပြားလာတာလက်တွေ့ပါတိုင်းပြည်ဆင်းရဲမွဲတေမှုရဲ့တရုတ်အမှန်ဖြစ်သလိုတစ်ဖက်ကပညာရေးအဆင့်အတန်းနှိမ့်ချလာခြင်းရဲ့သက်တည်ပါတစ်ဖက်မှာလည်းကျမတို့ပြည်သူတွေမိမိတို့အနာဂတ်အိမ်မက်တွေလှပဖို့မိမိရင်သွေးငယ်များရဲ့လက်ရှိမှန်တရားအရှိတရားကိုမဖုံးဖွဲ့ကြပဲလူငယ်တွေရဲ့ဘဝတွေကိုမြင်အောင်ကြည့်ကြပါဒါမှသာလူငယ်များရဲ့လူအပ်ချက်များမှရှေ့ဆက်ခရီးဖြောင်းပြမှာပါပဲဒီကာလမှာဖုံးကွယ်လို့မရတာဖြောက်ပြက်ပြစ်လို့မရတာကစစ်ရှောင်စစ်ပြေးများရဲ့အနာဂတ်ဘဝတွေပါအစိုးဆုံးကိုလည်းရင်ဆိုင်နိုင်သည့်တတ္တိရှိဖို့လိုသလိုတော်လန်ရင်မှလည်းမိမိတို့ပါဝင်နိုင်သည့်အခမ်းကဏ္ဍလိုက်ပါဝင်ပေးခြင်းမှလည်းတော်လန်ရင်၏အောင်မြင်မှုအလှပါပါဟုတည်ဆောက်နိုင်ကြမည်ဆိုတဲ့အကြောင်းဤမျိုးသမီးကဏ္ဍလေးမှတိုက်တွန်းလို့ဆိုလိုက်ရပါတယ်အားလုံးကိုကျေးဇူးတင်ပါတယ
်ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်